နိုင်ငံရေးတံတမန်ပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုဆက်သွယ်ပြောကြားတဲ့အခါမှာအရှိတောင်အာရှဒေတာပေါ်မှာအမေရိကန်ရဲ့ဆက်လက်ထားရှိတဲ့ဂတိကဝတ်တွေအကြောင်းအလေးပေးပြောကြားခဲ့တာဖြစ်ပြီးမစ္စတာတီလဆန်ကဒေတာရင်းလုံခြုံရေးစင်ခေါမှုတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့စက်တပီးနေမှာရန်ကုန်အမေရိကန်တောင်းဦးကတင်ထုတ်ပြန်ခဲ့ပါတယ်။မြန်မာအမေရိကန်နဲ့နိုင်ငံခြားရေးဝန်ကြီးတွေဆက်သွယ်ပြောကြားမှုကအမေရိကန်နိုင်ငံမှာဆွတ်တက်တက်လာခဲ့တဲ့နောက်ပိုင်းအခုတခါပထမဆုံးချိန်မှာအမေရိကန်ပြည်ထောင်စုကအရှေ့အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေတာဖြစ်ပြီးအမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးညှင့်တင်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဒီလက်ဆန်ကမေးလာတဲ့မှာပဲဝါရှင်တန်ဒီစီမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပြီးခဲ့တာပါ။ဒေါက်ဆန်းစုကြည်ကတော့ဥရောပခီးစံတစ်ခုကိုစီစဉ်ထားပြီးဖြစ်တာမို့ဒီအစည်းအဝေးကိုမတက်အောင်နိုင်မယ်။မြန်မာနိုင်ငံရဲ့မြို့သားလုံခြုံရေးကျန်တဲ့ဦးတောင်းထွန်းကတက်ရောက်ခဲ့တာဖြစ်ပြီးဝန်ကြီးဒီလက်ဆန်အတွက်ဒေါက်ဆန်းစုကြည်ကစာတော်ပဲပါခဲ့တာပါ။ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့သမရအိုဘားမားဆုကနေနီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးအိုဘားမားဆုကလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးရုပ်သိမ်းခဲ့တာပါ။လက်ရှိအမေရိကန်သမရထရမ့်အဆိုကလက်ထက်မှာလည်းအရင်သမရလက်ထက်ကဆက်ဆံရေးတိုင်းဆက်လက်ထားရှိနေစေဖြစ်ပြီးအခုပထမဆုံးချိန်ဖြစ်တဲ့မြန်မာနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးဆက်သွယ်ပြောကြားတာဖြစ်ပါတယ်။